အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာမှာမြန်မာနိုင်ငံကို Tier 2စောင့်ကြည့်စီရင်နဲ့မှာဆက်ပြီးတော့ထည့်ထားပါရယ်မြန်မာနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာအနှိမ်ဆုံးအဆင့်တတ်မှတ်ချက်တွေမပြည့်မီသေးပေမဲ့လူကုန်ကူးမှုတာစီရေးကြိုးပမ်းဆောင်ရွက်မှုတွေတော့ရှိနေတဲ့အကြောင်းကိုလည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါရယ်မြန်မာနိုင်ငံသားရွှေပြောင်းအလုပ်သမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကတော့ TR3 အစိုးဆုံးအဆင့်ကိုသတ်မှတ်ခံထားရတာဖြစ်ပါတယ်။အပြည့်စုံကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင်
။အမေရိကန်နိုင်ငံကြီးဌာနရဲ့နိုင်ငံတကာလူကုန်ကူးမှုအစင်ကစားတင်းမှာမြန်မာနိုင်ငံအနေနဲ့ခုလိုမျိုး Tier 2စောက်ကြီးစီးနှင်းမှာသတ်မှတ်ခံရတာဒါဆိုရင်၃နှစ်စတိုက်ဖြစ်ပါတယ်။အရင်တော့ကဆိုလို့ရှိရင် Tier 3အစိုးဆုံးအဆင့်မှာရှိပေမဲ့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာပြီးတဲ့နောက်ပိုင်း2012ကစပြီးတော့ Tier 2စောက်ကြီးစီးနှင်းမှာတိုးမြင့်သတ်မှတ်ခံခဲ့ရပါတယ်။မြန်မာအစိုးရအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာနိုင်ငံတကာစံနှုန်းအနေဆုံးအဆင့်ကိုတော့မှပြည့်မီအောင်မဆောင်ရွက်နိုင်သေးပေမဲ့ကြိုးပမ်းအားထုတ်မှုရှိတယ်ဆိုတာကိုတော့အတိအမှတ်ပြုလာတာပါ။ဒီနှစ်ထဲမှာထူးခြားဆိုရင်တော့အခုဒီ2013ခုနှစ်ဧပြီလထဲမှာမြန်မာပြည်ထောင်စုဝန်ကြီးဌာနကနေပြီးတော့လူကုန်ကူးမှုတိုက်ဖျက်ရေးအထူးတပ်ဖွဲ့ဖွဲ့စည်းပြီးတော့လူကုန်ကူးမှုရာဇဝတ်မှုတွေကိုစောင့်ကြည့်အရေးယူတာတွေရှိတယ်ဆိုတာကိုဖော်ပြထားပါတယ်။ဒါပေမဲ့လို့လည်းဒီအဂတိလက်စားမှုတွေတာဝန်ခံမှုတွေမရှိတာကြောင့်လူကုန်ကူးမှုတိုက်ဖျက်ရေးဥပဒေတွေအကောင့်ထဲဖော်တဲ့နေရာပိုင်းမှာအကန့်အသတ်တွေဖြစ်နေတယ်လို့ဖော်ပြပါရယ်မြန်မာနိုင်ငံအတွင်းလူကုန်ကူးမှုဖြစ်ရတော်များများကတော့အင်းကြီးချင်းနိုင်ငံနေဆက်ဖြတ်ကျော်ပြီးတော့ဖြစ်ပွားတာများပါတယ်ဒါကြောင့်လည်းပဲမြန်မာနိုင်ငံဟာဆိုလို့ရှိရင်အမျိုးသမီးတွေနဲ့ကလေးငယ်တွေကိုအခြားတိုင်းပြည်တွေမှာလင်ကုန်ကူးတဲ့ရာဇဝတ်မှုတွေရဲ့အဓိကပင်းရဲနိုင်ငံဖြစ်တယ်လို့လည်းဖော်ပြပါရယ်မြန်မာအမျိုးသမီးငယ်တွေကိုတရုတ်နိုင်ငံကိုရောင်းစားခံရတဲ့ပြဿနာတွေထိုင်းနိုင်ငံကိုဖြတ်ပြီးတော့တရားမဝင်တွားရောက်လှုပ်လှုပ်ကင်ကြတဲ့မြန်မာအလုပ်သမားတွေရဲ့အခြေအနေတွေကိုဒီအစီအစဉ်မှာပြောထားပါတယ်။ HRW လူကွေစောင့်ကြည့်မှုဖွဲ့ကပြောခွင့်ရသူ John Sefton ကတော့ထိုင်းနိုင်ငံအနေနဲ့လက်ရှိမှာတရားမဝင်အလုပ်သမားတွေကိုနှိမ်နှင်းမှုတွေမှာခုတ်ရတခြားရှာတလွဲဖြစ်ပြီးတော့လူကုန်ကူးမှုတွေကိုပိုဖြစ်စေလိမ့်မယ်လို့သတိပေးပါတယ
်။ Certainly the labor situation in Thailand needs to be addressed one way or another.The military commands, they haven't been executed.
ထိုင်းနိုင်ငံအနေနဲ့အလုံသမားပြဿနာကိုတခြားနည်းတွေနဲ့ဖြေရှင်းသင့်ပါတယ်။ထိုင်းစစ်တပ်ကနေအခုဆောင်ရွက်ချက်ကြောင့်ရှုပ်ထွေးပြီးအလုံသမားတွေကိုကြောက်ရွံ့ထိတ်လန့်မှုတွေဖြစ်စေပါတယ်။ပြဿနာကအထောက်ထားလက်မှတ်မရှိတဲ့အလုံသမားတွေကိစ္စပါ။အဲဒါကြောင့်လူကုန်ကူးတွေကသူတို့ကိုတနေရာနဲ့တနေရာရွှေ့ပြောင်းပြီးလူကုန်ကူးမှုရာဇဝတ်မှုတွေဖြစ်စေပါတယ်။ဒါကြောင့်ဒီအလုံသမားတွေကိုနှိမ်နှင်းရမှာမဟုတ်ပဲလူကုန်ကူးသူတွေကိုနှိမ်နှင်းရမှာပါ။
မြန်မာနိုင်ငံထဲမှာပြည်ပြင်ပြောင်းလဲမှုတွေနဲ့အတူပဲလူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းချက်တွေရှိလာပြီးမြန်မာနိုင်ငံရဲ့တရားရေးစနစ်မှာပြင်ဆင်လှုပ်ဆောင်စရာတွေအတော်ကြံသေးတယ်လို့လည်း John Sefton ကပြောပါရယ်။ဒါအပြင်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေလူကုန်ကူးခံရတဲ့အခြေအနေတွေကိုလည်းမြန်မာဘက်ကဖြေရှင်းဖို့လိုအပ်တယ်လို့ဆိုပါရယ်
။ There's also this massive exodus of Rohingya Muslims from Arakan state. A lot of those people end up being trafficked.
ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာလူမျိုးတွေအစုလိုက်အပြုံလိုက်ထွက်ခွာကြတဲ့ပြဿနာလည်းရှိပါတယ်။သူတို့တွေဒုက္ခသည်တွေအဖြစ်နဲ့ထွက်ပြေးကြပါတယ်။ဒါကြောင့်ရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံမှုတွေရှိတာအကြမ်းဖက်မှုဖြစ်တာတွေကိုဖြေရှင်းဖို့လိုပါတယ်
။အမေရိကန်နိုင်ငံကြီးဌာနလူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာသံမကြီး Louis Debarger ကလည်း Louis C. Debarger ကလည်းဒီမြန်မာနိုင်ငံတွင်းရိုဟင်ဂျာတွေကိုဖိနှိပ်မှုကြောင့်ထွက်ပြေးကြရတဲ့ဒီဒုက္ခသည်တွေရဲ့အရေးစွန့်ကြောင်းကိုဒီနေ့သတင်းစာရှင်းလင်းပွဲအတွက်မှပြောသွားပါရစေ။မွတ်စလင်ရိုဟင်ဂျာတွေဟာလေလီရီနဲ့ဒီမလေးရှားထိုင်းစတဲ့နိုင်ငံတွေကိုထွက်ပြေးကြမှာလူကုန်ကူးတဲ့ရာဇဝတ်ဂိုင်းတွေရဲ့တားကောင်တွေဖြစ်ရတဲ့ဆိုပြီးတော့သတင်းတွေအစီအစဉ်စာတွေလည်းမကြမကြာထွက်ပေါ်လေရှိပါတယ်ခင်ဗျာ